Welcome to the Voice of America in Burmese.
Mingla nyaja mak torasnak ne. Epila khone ye bhotho ne vyoe Myanmar bai season ne go American pitaung su Washington DC myo ga ni dai ye tholin pe ni ba bi. Myanmar sana chin nya 9 nai ga ni sin nai ti tholin pe ni de di season go ro lan no meter 1925 30 ne ne lan meter 190 ro ga ni dai ye na sin nai ja de lo vyoe Myanmar bai ye Facebook san ne na ga ni le dai ye na sin lo ya nai ma de khne. ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇဝန်လိုင်ကဆောင်ရွက်ပေးတော့ပါမယ်။ဒီနေ့မှာတော်ရရှင်နေနာစင်ကြရမယ့်အထက်မှာတော
့သုံးတော်ရဆက်တူရှိပြီ။ဆက်တူတီအပြည့်ပြုလို့ရတယ်။နောက်ကြီးခံရလူတွေကတော့တိကျပြောလို့မရသေးဘူး။15ဦးလောက်တော့အနည်းဆုံးရှိနေတယ်။စနောက်အထက်မှာလို့ရှိမှာ။တန်ရန်ရတာ
ဒီကနေ့ကလေးမျိုးမှာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့အတွက်တည်ဆုံးသူအများပြားရှိခဲ့တဲ့အခြေအနေတွေကိုဥစွာနာစင်ကြရမှာဖြစ်ပါတယ်။ဒီကနေ့နယ်မျိုးတချို့မှာတည်ဆုံးမှုတွေရှိခဲ့တာတွေနဲ့ရန်ကုန်နဲ့နယ်မြို့တွေကအာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲနောက်ဆုံးအခြေအနေတွေနောက်ကရင်ပြည်နယ်အတွင်းစစ်တပ်နဲ့ KNU တို့အကြားကတိုက်ပွဲနောက်ဆုံးအခြေအနေတွေရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားကတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အခြေအနေတွေနဲ့အတူတရုတ်နိုင်ငံရွှေလီမြို့မှာကိုဗစ်အတည်ပြုလူနာတွေတိုးလာတာကြောင့်တရုတ်မြန်မာနယ်စပ်ကုန်စည်စစ်ဆေးမှုတွေရပ်တန့်နေတဲ့အခြေအနေတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍဖြစ်တဲ့ဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုလည်းတင်ဆက်ပေးသွားမှာပါခင်ဗျာ။ဒါတွေကိုမတင်ဆက်ခင်မှာတော့အခုအရင်ဆုံးဘူထုနေညအတွက်နောက်ဆုံးရသတင်းတွေကိုမှတ်မှတ်သိအောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါမယ်။
ဒီကနေ့မနေ့ပိုင်းကစပြီးကလေးမျိုးပင်မတပိတ်ဖြစ်တဲ့တဟန်းခန္တက်ကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တေဆုံးမှု၁၂ဦးထက်မနည်းရှိပြီလို့ဒေသခံတွေက VOA ကိုပြောပါတယ်။ပြစ်ခတ်မှုအတွင်းဒဏ်ရာရသူ၁၀ဦးထက်မနည်းရှိပြီးလူတချို့ဖမ်းဆီးခံရတယ်လို့မျက်မြင်တွေကပြောပါတယ်။ပဲခူးမျိုးမှာလည်းဒီကနေ့မနေ့ပိုင်းလမ်းအတောင်စီးတွေကိုလာရောက်ဖယ်ရှားတဲ့စစ်တပ်ကပြစ်ခတ်ခဲ့လို့ဥကောင်းနေရင်ဘက်ကိုကြီးစံထိမှန်ပြီးအမျိုးသားနှစ်ယောက်တည်ဆုံးခဲ့ပါတယ်။နောက်ထပ်အနည်းဆုံးလူ၅ဦးတနက်ကြီးစံထိမှန်ထားပြီးအဲ့ဒီတဲကတအူးကအချင်းနေဆုံးရင်ရတယ်လူဒေသခံတွေက VOA ကိုပြောပါတယ်။မနေ့ညကညောင်ရှိမြို့မှာစစ်တပ်ကပစ်ခတ်တဲ့အတွက်အမျိုးသားတအူးတည်ဆုံးခဲ့ပါတယ်။ပင်လယ်ဘူးမြို့မှာပြီးခဲ့တဲ့ရက်ပိုင်းတွင်ဆန္ဒပြသူတွေကိုစစ်တပ်ကဖြိုခွင်းပြီးတဲ့နောက်ရက်ကွက်တွေအတွင်းမှာလိုက်လံပစ်ခတ်နေတာကြောင့်ပင်လယ်ဘူးဒေသခံတွေနေရပြောင်းရွှေ့နေကြရပါတယ်။မြန်မာနိုင်ငံအနှံ့ဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ့်နေနေတဲ့ကြားမှာပဲဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေရပါရန်ကုန်ကနေရာအနှံ့အပြားနဲ့မန္တလေး30တီးတိမ်စကိုင်းဖားကတ်မိုးကုံနယ်ကြီးဦးမျိုးတွေမှာနေ့စဉ်မပြတ်ဆန္ဒပြနေကြပါတယ်ကတာမြင်းချံမိုးကောင်းမြင်းချီနာမိထီလာဝမ်းတွင်မော်လမြိုင်ဖျားသုံးစုအပါဝင်ပကူပြင်းဦးနဲ့လက်ပန်းတောင်ဒေသတွေမှာပါအာယုံဦးတပိတ်ကြောက်ကြားတပိတ်ရွာရင်းတပိတ်နဲ့ဗရောက်တပိတ်တွေကိုပုံစံအမျိုးမျိုးနဲ့ပြုလုပ်ခဲ့ကြပါရဲ့ရှင်မြန်မာနိုင်ငံအကြက်အတဲကိုကူညီဖြည့်ရှင်းပေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကိုဗြိတိန်နိုင်ငံကလည်းအားပေးထောက်ခံသွားဖို့ရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကဒီကနေ့ဗြိတိန်နိုင်ငံသားကြီးဝန်ကြီးဒေါမီနစ်ရက်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
On Myanmar, we share the same concern and continue to call for Myanmar military to stop the use of force to
မြန်မာနိုင်ငံနဲ့ပတ်သက်လို့ကျမတို့ရဲ့စိုးရိမ်မှုတွေကအတူတူပဲဖြစ်ကြောင်းနောက်ထပ်အရသာထိခိုက်တိကျမှုတွေမဖြစ်အောင်မြန်မာစစ်တပ်အနေနဲ့အင်အားသုံးပစ်ခတ်နေရတွေကိုရပ်ပြီးဒီမိုကရေစီညီညွတ်ရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိအောင်ဆွေးနွေးအပြေရှာနိုင်တဲ့အခင်းချင်းတည်းရဲ့ဖန်တီးဖို့ဆက်လက်တောင်းဆိုပါတယ်လို့ဝန်ကြီးရက်နမစူဒီကပြောပါတယ်မြန်မာအရေးကူညီဖြည့်ရှင်းနိုင်ဖို့အာဆီယံနိုင်ငံတွေရဲ့ကြိုးပမ်းမှုမှာဗြိတိန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာတွေကိုအင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗြိတိန်နိုင်ငံသားကြီးဝန်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးမာစူရီကပြောပါတယ်မြန်မာနိုင်ငံအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆေးရုံတွေနဲ့စာတင်ကျောင်းတွေတိုက်ခိုက်ခံရပြီးအကြမ်းဖက်တိုက်ခိုက်မှုကြောင့်ကျန်းမာရေးနဲ့ပညာရေးစနစ်အပေါ်ထိခိုက်မှုတွေကိုဒီရဲမှာလုကိုင်းနေတဲ့ကုလသမဂ္ဂဝန်ထမ်းတွေစိုးရိမ်နေတဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် Since the 1st of February there have been at least 28 attacks against hospitals and health personnel and 7 attacks against schools and
ကျန်းမာရေးဝန်ထမ်းတွေကိုတိုက်ခိုက်မှု28ကြိမ်ခန့်မနည်းဖြစ်ပွားခဲ့ပြီးကျောင်းနဲ့ကျောင်းဝန်ထမ်းတွေကိုတိုက်ခိုက်မှု9ကြိမ်ဖြစ်ပွားခဲ့ကြောင်းစီရနာဝန်ထမ်းကျမကြီးဆောက်ရှောက်ပေးနေသူတွေအရေးပေါ်လူနာကျင်ကားတွေကိုတိုက်ခိုက်ခံရတာကြောင့်လေလုံလုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ထိခိုက်ဒဏ်ရာရတဲ့အရက်သားပြည်သူတွေရဲ့အသက်ကယ်ကိုကူညီဆောက်ရှောက်ရေးမှာအဟံအတားတွေတွေ့ကြုံရတယ်လို့စတက်ဖန်ဒူ ဂျာရက်ကပြောပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြင်မှတ်ထားပြီးဥရောပသမဂ္ဂ EU ကတပေါင်းတစည်းတည်းပြစ်ဒဏ်ခတ်အရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံဂျာယီဝန်ကြီးယွန်အီဖလီဒရီယန်ကအင်္ဂါနေ့မှာပြောဆိုပါတယ်မြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုကိုဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံအစင်းထိတိုးမြင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီတန်ခတ်ပိတ်ဆို့မှုတွေကိုမြင်းမြန်းဆန်းဆန်းကျင့်သုံးနိုင်မှာဖြစ်ကြောင်းပြင်သစ်နိုင်ငံညာရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်မှတ်တွေကိုမနေ့ကပြောဆိုခဲ့ပါတယ်။ဆီယနာတိမ်းသူတွေအပေါ်မှာဖိအားပေးချင်းချောက်တဲ့တန်ခတ်အရေးယူမှုတွေကအကျိုးမရှိဘဲအန္တရာယ်အလွန်ကြီးကြောင်းပြည်ရင်းပဋိပက္ခကြီးဖြစ်အောင်တွန်းပို့တယ်လို့ဖြစ်မဲ့အကြောင်းရုရှားနိုင်ငံညာရေးဌာနပြောခွင့်ရရဲ့ပြောဆိုချက်ကို Interfax သတင်း Agency ကိုကိုကာပီရိုက်တာသတင်းကဖော်ပြပါတယ်။ဆီယနာတိမ်းမှုမှာတာဝန်ရှိသူတွေနောက်သူတို့နဲ့ပတ်သက်ဆက်နွယ်သူတွေစစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းကြီးတွေအပေါ်မှာ American, Britain, Canada နဲ့ဥရောပသမဂ္ဂ EU တို့ကတန်ခတ်ပိတ်ဆို့မှုတွေအတိအသီးချမှတ်ထားပါတယ်ရှင်။မြန်မာနိုင်ငံဥပဒေရေးရာကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာယန္တရား IIMM အဖွဲ့အကြီးကဲတို့ဒီကနေ့ February 9ရက်နေ့မှာတွေ့ဆုံသွားဖို့ရှိတယ်လို့ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆဆာကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာ February 10ရက်နေ့နောက်ပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်နာပြပွဲတွေကိုဖြိုခွဲနှိမ်နင်းတာမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးCRPH နဲ့ IIMM တို့အကြားပူးပေါင်းဆွေးနွေးအဖြေရှာကြဖို့ရည်ရွယ်ထားတယ်လို့ကြေညာချက်မှာဖော်ပြချပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှု၊နှိပ်စက်ညှဉ်းပန်းမှုတွေနဲ့တရားလည်လွတ်တပ်ဖြတ်မှုတပ်တွေအထောက်အထား38,000ကိုစုဆောင်းထားတယ်လို့ဒေါက်တာဆဆာရဲ့ထုတ်ပြန်ချက်မှာဖော်ပြချပါတယ်။မှတ်တမ်း38,000နဲ့မှဥပဒေမဲ့တပ်ဖြတ်မှု940ကျော်၊အကျဉ်းထောင်တွင်တည်ဆုံမှု10မှုအပြင်နှိပ်စက်ညှဉ်းပန်းတာတရားမဝင်ဖမ်းဆီးတာနဲ့ငြင်းငင်းစွာဆန္ဒပြပွဲတွေအပေါ်အင်အားအလွန်အကျွံသုံးနှိမ်နင်းမှုတွေပါဝင်တယ်လို့ဒေါက်တာဆဆာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။ UAE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383၊ 5.32 kHz 9303ဖိုင်တိုမီတာ58 kHz 585တို့ဖြင့်စနေတင်းတွေမှာဖိုင်လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါရှင
်။ဗိုလ်ရူးနဲ့ညာပိုင်း VOA American တန်ရဲ့ခြေတရော်သတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်နိုင်ငံမှာကိုဗစ်ပိုးတွေ့သူတွေအရင်ထက်အနည်းငယ်ကျလာချိန်မှာပိုးတွေ့သူတွေ2ဦးကတော့မြန်မာနဲ့နယ်စပ်မြို့ရွှေလီမှာအချင်းချင်းကူးစက်ခဲ့တာပါ။တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကမနေ့အင်ကာနေ့မှာပိုးတွေ့သူတစ်ပေါင်း12ဦးသာရှိခဲ့တာမို့တနေ့တနင်္လာနေ့တုန်းကတွေ့ခဲ့တဲ့24ဦးပမာဏကနေကျဆင်းလာတယ်လို့ဒီနေ့ပြောလိုက်ပါတယ်။တရုတ်ကျန်းမာရေးကော်မရှင်ကြေညာချက်ထဲမှာပဲအရင်ဘက်ကစပိုးတစ်ပြန်တွေ့ခဲ့တဲ့ရွှေလီမြို့မှာအခုလိုဒေတာတွေအချင်းချင်းကူးစက်မှုဆက်ရှိနေတယ်လို့ဖော်ပြခဲ့တာပါ။ဒါအပြင်တရုတ်နိုင်ငံလုံးမှာကိုဗစ်လက္ခဏာမပြတဲ့သံသယရှိထားသူအရေအတွက်ကလည်းတနေ့က18ဦးရှိခဲ့ရာကနေမနေ့မှ10ဦးကိုကျဆင်းလာခဲ့ပါတယ်။အခုအချိန်ထိတရုတ်ပြည်မှာကြီးမှာပိုးတွေ့သူတွေစုစုပေါင်း 9,000 ကျော်မှဆက်ရှိနေပြီးသေဆုံးသူပေါင်းကလည်း 4,636 ဦးဖြစ်မပြောင်းမလဲဆက်ငြိမ်နေပါတယ်။ဒါပေမဲ့ကမ္ဘာမှာကိုဗစ်ပိုးတွေ့သူတတိယအဆိုးဆုံးအိန္ဒိယမှာတော့ကိုဗစ်ပိုးတွေ့သူတွေဒုတိယလှိုင်းကြုံနေရချိန်မှာဒီနေ့ပဲပိုးတွေ့သူတွေ13,500ကျော်ထိပြန်မြင့်တက်လာနေပြီးဒါကလွန်ခဲ့တဲ့2လကျော်အတွင်း73ဆထိစံချိန်တစ်တင်မြင့်တက်လာကသေဆုံးသူကလည်း630ထိဒီနေ့မြန်မာလာနေပါတယ်ခင်အလွန်ကူးစက်မြန်ပြီးအရင်ဒီချိန်မှာတွေ့ခဲ့တဲ့ COVID ပိုးမျိုးစားတဲ့ထိုင်းနိုင်ငံတွင်းမှာအချင်းချင်းကူးစက်တာကိုပထမဆုံးစတွေ့ခဲ့ပါတယ်ထိုင်းနိုင်ငံရှိ virus beta ဆိုင်ရာကြောကျင်သူကဒီချိန်မှာအရင်တွေ့ခဲ့တဲ့B117 မျိုးစကိုလူပေါင်း24ဦးမှာအခုလိုအချင်းချင်းကူးစက်ခဲ့တာတွေ့ရှိလိုက်တယ်လို့ဒီနေ့ပြောလိုက်တာပါ။ရှီလာလောင်ကွန်တက္ကသိုလ်ကအကြီးတန်း virus beta ပညာရှင် John Phupho Rawan ကဒီပိုးတွေမျိုးစဟာအလွန်ကူးစက်မြန်ပြီးအရင်တွေ့ခဲ့တာတွေထက်1.9ဆအထိပိုကူးစက်မြန်တယ်လို့သတိပေးလိုက်ပါတယ်။ထိုင်းနိုင်ငံနဲ့ဒီနေ့ပိုးတွေ့သူ334ဦးထိပြန်မြင့်တက်လာတဲ့ချိန်မှာနိုင်ငံခြားကနေကူးစက်လာသူက9ဦးသာတွေ့ခဲ့ပြီးအများစု328ဦးကပြည်တွင်းမှာကူးစက်ခံခဲ့ရတာပါ မနေ့အင်္ဂါနေ့တော့ပိုးသစ်တွေ့သူ250ရာရှိခဲ့တာမို့ဒီနေ့မှာ33ကျော်ကနေတက်လာခဲ့တာပါထိုင်းနိုင်ငံထဲမှာအခုချိန်ထိကူးစက်သူစုစုပေါင်းကတော့3000နီးပါးရှိလာနေပါပြီပြည်နယ်တွေမှာပါမြင့်တက်လာနေတဲ့ဒီကိုဗစ်ပိုးသစ်တွေ့ရှိမှုဟာတကယ်တော့ဘန်ကောက်ကဖျော်ဖြေလုပ်ငန်းတွေကနေအရင်ခံလာတာလို့ကိုဗစ် -19 ဌာနပြောခွင့်ရဒေါက်တာအပီစမိုင်းစရီရန်ဆောင်းကဆိုပါတယ်နော်ကိုဗစ် -19 ကာကွယ်ဆေးကိုကမ္ဘာတဝန်းဆင်းရဲတဲ့နိုင်ငံတွေကပါအငြိမ်းများဖြန့်ဝေပေးနိုင်ရေးကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုမှာအပြင်စံသက်ကိရိယာနဲ့ကုသမှုတွေမှာပါပိုရင်းနှီးမြှုပ်နှံကြဖို့တပြေးချိုအကြီးအကဲကတိုက်တွန်းလိုက်ပါတယ်ကမ္ဘာ့ကျန်းမာရေးဖွဲ့တပြေးချိုညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus အနေနဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာဖြစ်ပြီးနိုင်ငံပေါင်း190မှာကိုဗစ်ကာကွယ်ဆေးထုတ်မှုတွေစတင်နေပြီလို့လည်းဆက်ပြောခဲ့ပါတယ်ဒေါက်တာ Ghebreyesus ကပဲ
We needto invest in equitable production and access
ကျွန်တော်အနေနဲ့ COVID-19 အမြန်ဆေးစစ်ကိရိယာတွေထုတ်လုပ်လလန်းမီရေအောက်ဆီဂျင်ကုသမှုပေးရတဲ့နိုင်ငံတွေအကြားနဲ့နိုင်ငံတစ်ခုချင်းတွင်မှာပါကာကွယ်ဆေးရရှိရေးတွေကာရူညီမျှဖြစ်ဖို့ရင်းနှီးမြှုပ်နှံဖို့လိုနေပါပြီအခု2021ခုနှစ်ရဲ့ပထမရက်တရအတွင်းမှာကျန်းမာရေးလုပ်သားတွေနဲ့အန္တရာယ်ကြီးသူအားလုံးကိုကာကွယ်ဆေးစထုတ်ပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်ဒီရက်တရကအခုသတင်းပတ်ထဲမှာဖြည့်သွားပြီးနိုင်ငံပေါင်း190မှာကာကွယ်ဆေးစထိုးပေးနေပါပြီလို့တပည့်ချုပ်အကြီးအကဲကပြောသွားတာပါတပည့်ချုပ်ညွှန်ချုပ် Gabrielsus ကဆက်ပြီးဒီကမ္ဘာကာယောဂါရေးကိုတားဆီးနိုင်ဖို့အထူးရောက်ဆုံးနည်းလမ်းတွေကတော့အခုကာကွယ်ဆေးထုတ်လုပ်ရေးနဲ့ထုတ်လုပ်မှုအညီများဖြန့်ဝေနိုင်ရေးတွေကိုတိုးမြင့်ပြီးအလေးနဲ့လှုပ်ဆောင်တာပဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်နဲ့အီရန်တို့အနေနဲ့နျူကလ িয়ার သဘောတူချက်ချက်ပြန်အသက်သွင်းနိုင်ဖို့ပထမအခြေလမ်းဖြစ်အစင်ကန်စဆွေးနွေးခဲ့ကြပါတယ်2015ခုနှစ်တုန်းကအီရန်နဲ့အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံတို့သဘောတူထားချက်ကိုအရင်သမ္မတဒေါ်နယ်ထရန့်လက်ထက်ကဖျက်သိမ်းခဲ့ပြီးအခုတော့ပြန်အသက်သွင်းနိုင်ဖို့ဥရောပသမ္မတအစီအစဉ်နဲ့မနေ့ကစဆွေးနွေးခဲ့ကြတဲ့အပေါ်အမေရိကန်ဘက်ကလည်းကြိုဆိုလိုက်ပါတယ်အီရန်ဘက်ကနျူကလ িয়ার လုပ်ငန်းတွေရပ်ပြီးရင်အမေရိကန်အပြင်တရုတ်ရုရှားပြင်သစ်ဂျာမနီနဲ့ဗြိတိန်တို့လည်းပါတယ်6နိုင်ငံအဖွဲ့ဘက်ကလည်းစီဝိုင်းတက်ကပိစုထားမှုတွေကိုပြန်လျှော့ပေးမဲ့သဘောတူခဲ့ချက်ကနေအရင်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးတက်ကမှုအသစ်တွေချမှတ်ခဲ့ရမှာအီရန်ဘက်ကလည်းနျူကလ িয়ার လုပ်ငန်းတွေပြန်တိုးမြင့်လာခဲ့ပါတယ်။သမ္မတဂျိုးဘိုက်ဒန်အနေနဲ့အရင်ဒီမိုကရက်တစ်ပါတီဝင်သမ္မတဘရက်အိုဘားမားလက်ထက်ကရယူခဲ့တဲ့ဒီအီရန်နျူကလ িয়ার သဘောတူချက်ကိုပြန်အသက်သွင်းခြင်းပေမဲ့အီရန်ဘက်ကအမေရိကန်နဲ့မျက်နှာချင်းဆိုင်ဆွေးနွေးဖို့ကန့်ကွက်ထားတာကြောင့်ပြန်ဆဖို့ခက်နေခြင်းဩစတြေးလျနိုင်ငံမျိုးတော်မှာအမေရိကန်မပါတဲ့ဒီ၅နိုင်ငံနဲ့အီရန်ပြန်ဆဆွေးနွေးနိုင်ခဲ့တာပါမနေ့ကဆွေးနွေးပွဲပေါ်အမေရိကန်ဘက်ကကောင်းမွန်တဲ့ပထမအခြေလမ်းဖြစ်ကြိုဆိုခဲ့ချိန်မှာဒီသဘောတူခဲ့ချက်ကိုပြန်အသက်သွင်းနိုင်ဖို့နှစ်လလောက်အချိန်ယူသွားဖို့ရှိတယ်လို့လည်းအမေရိကန်မပါတဲ့ဒီ၅နိုင်ငံကြားအင်တာနက်အွန်လိုင်းကတောက်ကြတဲ့ဆွေးနွေးပွဲပြီးမှဥရောပသံတမန်တွေကခန့်မှန်းခဲ့ပါသေးတယ်အမေရိကန်ရဲ့အီရန်ဆိုင်ရာထူးသံတမန် Rob Malley ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့လည်းအခု၅နိုင်ငံမှာပါတဲ့ဥရောပနိုင်ငံတွေနဲ့တရုတ်ရုရှားတို့ရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမြသူစင်အောင်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့ကြတာပါခင်ဗျာဒီအမေရိကန်တန်ကဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့ကလေးမျိုးကတပိတ်စခန်းနဲ့ကလေးမျိုးကတပိတ်စခန်းအချမ်းဖက်ဖြိုခွဲခံရတဲ့အကြောင်းကိုဥစွာတင်ပြပေးခြင်းပါလေစစ်တပ်ကအာဏာသိမ်းပြီးချိန်ကလေးကအပြင်းထန်ဆန့်ကျင်ကန့်ကွက်ပြီးဆန္ဒပြခဲ့ကြတဲ့စကိုင်းတိုင်းဒေသကြီးကလေးမျိုးတပိတ်ခံတပ်ကိုဒီကနေ့မှစစ်တပ်ကအချမ်းဖက်ပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တေဆုံဒဏ်ရာရဖမ်းဆီးခံခဲ့ကြရပါတယ်အဖြစ်အဆိုကတော့ VOA သတင်းတောက်နဲ့ကွင်အင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကလေးမျိုးနောက်ဖက်ဗိုလ်ချုပ်လမ်းမပေါ်ကပင်မတပိတ်စခန်းဖြစ်တဲ့တန်ဟန်တပိတ်ခံတပ်ကိုလုံခြုံရေးတပ်ဖွဲ့တွေကနေဒီမနက်ပိုင်းမှာအင်အားတုံးပြစ်ခတ်ဖြိုခွင်းခဲ့တယ်လို့တပိတ်ဦးဆောင်လူတူကပြောပါတယ
်ကျွန်တော်မှတ်ထားတာမနေ့9:30မှာစဖြစ်တာလက်နဲ့ကြီးရောဘုံဒီရောတန်ကျဲကြီးကိုကျွန်တော်ကြားနေတာတနက်တည်းရောစစ်တိုက်ပဲခုခံလို့မရတဲ့အခြေအနေဖြစ်တော့အားလုံးနောက်ဆုံးသွားကြတာတတိတိနဲ့သူတို့ကတိတ်လာတာသူတို့အစပထမတော့ခုခံဖို့လုပ်နေတော့ကသူတို့ကဆန်တရတရတွေဝင်လာတော့တကယ်ညစ်တယ်လို့ဖြစ်သွားတဲ့အချိန်မှာတချို့ကတော့စုံပိုင်းတလောက်ဆုတ်တယ်ဆုံတဲ့မနိုင်တော့လို့ထွက်ပြေးကုန်ကြတာကျွန်တော်အနောက်ခံတဲ့နဲ့အရှိခံတဲ့ပေါ့နော်တပိတ်စခန်းအနောက်ပိတ်ထားတဲ့ဟာနဲ့အရှိပိတ်ထားတဲ့အကုန်လုံးသူတို့တင်ပိုက်လိုက်ပြီးတင်လိုက်ပြီးတော့မှဒီခံတဲ့ထဲမှာရှိတဲ့လမ်းကျူလမ်းကြားတွေကိုလိုက်ပစ်နေတယ် ဒီလိုလုံချုံရေးတပ်ဖွဲ့တွေကနေတပိတ်စစ်ကြောင်းတွေကိုပြစ်ခတ်ဖြိုခွင်းလာမှာစစ်တအုပ်တည်ဆုံးပြီးတန်ရာရရှိသူတွေဖမ်းဆီးခံရသူတွေလည်းရှိတယ်လို့တပိတ်ဥဆောင်သူကစက်ပြောပါတယ်။ဆုံးသွားတာစစ်တအုပ်ရှိပြီ။စစ်တအုပ်ကြီးအတီးပြုလို့ရတယ်။ဖမ်းဆီးခံရလူတွေကတော့ကြံပြောလို့မရသေးဘူး။15ဦးလောက်တော့အနည်းဆုံးရှိနေတယ်တဲ့။ဆန်တော့အထက်မှာလည်းရှိမှာ။တန်ရာရတာ5ဦးနဲ့10ဦးက
ဒီမှာလုံချုံရေးဖွဲ့ရဲ့ဖြူခွေးမှုကြောင့်တာဟန်တပိတ်ခန္ဓာကလည်းစုတ်လိုက်ရတဲ့အချိန်တွေကတော့တပိတ်မှောက်လူငယ်တို့ကအခုလိုပြောပါတယ်။ဟုတ်တယ်တိတ်စုပြီးတော့မှပြက်ခန္ဓာပေါ့နော်။မနက်ပိုင်းတော့ဥစားလက်နဲ့ကြီးပါတယ်လို့သူတို့သိရတယ်ကဟိုအချက်နဲ့သုံးသက်တိအောင်အတန်ကြားတယ်ဆိုတော့ဖတ်စိတ်ကြက်ခန္ဓာမျိုးလမ်းကျူလမ်းကြားတိအောင်ဝင်ဖြစ်တာတွေပြုလုပ်ထားတယ်ပေါ့န
ကျွန်တော်ကတော့ဒီနေ့ကတည်းကအဝါပဲခုတော့ကန်စစ်စီးနှစ်ခုလုံးလဲကျူသွားပြီဒီတစ်ပတ်ဖြိုးခွင်းခံရပြီဆန္ဒပြအတူတွေထဲကတချို့ဆိုရင်ကိုကိုကိုကောင်ဖွဲ့ဖို့သူမိသနတင်တဲ့သူဖန်စီခံရတယ်လို့ဆိုပါတယ်ကလေးမျိုးပြက်ကမှုမှာရဲနဲ့စစ်သားအင်အားများပြားနဲ့တမျိုးလုံးဖြတ်ချက်နေရာယူထားလို့တန်ရရသူတွေအပါဝင်ထိခိုက်မိသူတွေကိုကိုကြီးဆောင်ရွက်ပေးဖို့နိုင်ရတဲ့ငါတွေသွားလာလို့မရသေ Pigre Mala Nasasiani Dongale, Kalimu Tahan Kantaka the Baisango, Long Junior Puadiga, Piu Quinka Raja, Nau de Songi, Amyabia, Tanya Yaji Kevare, Sanabia Dudu Pegale, Yaya, Sumitana, Lizana Dine, Kukan Kagu Kajabare, Kamia.
Kalimu got the Baisakan, Champet, Piu Quakangare, Jango, Nangu Inga, the Nimbu Gerakana, the Setemave, the Chan Nimuriga, Sanabia Bori, a Didi, a Champet, Piu Quakangare, a Chini Gule, Jopiabi Rome. Pagumyoma, Siana, Taimu, Sanji, Sanabiabago, Tika Chukwagalo, no demon at the Songadlo, Desert the Bakule, Wimchu Quagarajan to Uti Songabare, the Wemu the Basic Jangule, a Champa Chukwagarajan, Tanya to Pansi Kaya to Shigabare, Yangongala, a chain at Tisongro, Mark Kimchu Tiga, Pyopia Pivamakana.
Digni Ibrela Kuneye, Yamanang to Wema, Sikong Sigu, Sanji, Sanabiarari, Shame Pia, Pongs and Muse on the Piloni Jarago.
စစ်တပ်နဲ့ရဲတပ်ခွေတွေကအကြမ်းဖက်ဖြိုခွင်းမှုတွေလည်းဆက်ပြီးတော့လုပ်နေပါတယ်။စနပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ပုဂိုးတိုင်းဒေသကြီးပုဂိုးမျိုးမှာဂျင်းလေးမနက်ပိုင်းကနှစ်ဦးသေဆုံးပြီးငါးဦးကြီးစံထိမှန်တန်ရာရပါတယ်။ဒီအခြေအနေကိုမျက်မြင်တွေ့ခဲ့တဲ့ပုဂိုးမျိုးကန်တူကဖီဝေကိုခုလိုပြောပြပါတယ်။အဲတခါလေးကမနက်ကကြတော့ကျွန်တော်တို့ရွာတိတ်ကအဲတခါ ပြတ်ပြီးတော့ကျွန်တော်ပြစ်ပြောင်းနေတာခင်ဗျတိတိကြီးမှာကလေးနှစ်ယောက်ပေါ့ကြီးသွားတယ်ပေါ့နော်ကလေးနှစ်ယောက်ကြီးသွားတာမောင်ကြီးကျန်းဆိုတဲ့ကလေးတယောက်အဲမောင်ပြတ်ဆိုတဲ့ကလေးနှစ်ယောက်ပဲကြီးသွားတယ်တယောက်ကကောင်းကြည့်တယ်တယောက်ကတော့ဟိုရင်မကြည့်တယ်ပေါ့ဗျာဒါကျွန်တော်ကျန်ရတဲ့ဒီကတော့ငါးယောက်ပေါ့အခုကျတော့ဟိုငါးယောက်တည်းအားတဲ့စတာဟိုကျတော့သူ့ရရတဲ့အနေထားကတယော
ဒီနေ့ဧပြီလ9ရက်နေ့ပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်တာကြောင့်တဦးသေဆုံးပြီးခုနှစ်ဦးထက်မနည်းတန်ရရခဲ့တယ်လို့မြို့ကန်တဦးကပြောပါတယ်ကျွန်တော်တို့ရဲနေ့တုံးရောင်ရောက်ပြီးစစ်သားတက်ရအောင်ဒီလိုတောင်းဝင်လာတယ်ဒါကတော့နားမှာတချို့လွာတဲ့ဒီနေ့တွေပါတိတ်ဆိုတော့အချိန်ကနေနဲ့ကုန်သွားတာပေါ့သူတို့ကကုန်သွားတဲ့အခါတော့သူတို့တစ်ဇဲဝင်ရနေကြတော့ဒီလိုမျို
ကျက်ကြရမှာမလူတွေဖြတ်ချက်နေတယ်မသိဘူးသူတို့ဘက်ကတပန်းတာလားသူတို့ဆိုင်ပါနဲ့အဝေးရနေခြာရတယ်အများသားတွေကတော့ချင်းချင်းကြွယ်ကြူကြီးဆိုတာတော့ပြည့်တဲ့တင်ရဖို့နော်အဲ့ဒီတနကကကြည့်နိုင်ရတော့လူကတော့ပွင့်တော့ဆောင်ပါလေဒါပေမဲ့အဝေးနေမှာတနေ့တိုင်းတိုင်းဒေသကြီးတပွဲမျိုးမှာလဲအင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးပြီးဖြိုခွင်းခဲ့လို့တယောက်
ဲ့မှာရောမှာ ဒီဝမ်းမှာဆွတ်နေတဲ့အေဂျင်နီယာစစ်တောင်းကတပိတ်ထွက်တယ်ပေါ့နော်တပိတ်ထွက်ပြီးတင်ကြပြီမှာပဲဒီစကားနှစ်စီးနဲ့ရောက်ွက်ချက်ရောက်လို့ဟဲ့ဟောလာတော့ရောက်လာတဲ့အချိန်ကဒီအဲ့ရှင်းဆွတ်နေတဲ့စစ်တောင်းကရောက်လာတဲ့ခါကျတော့ပြိမိတော်လို့ဖြစ်သွားတော့နော်စစ်တောင်းနေတယ်ပြီးတော့မှဒီကနစစ်ကားတွေကတောင်းလျှောက်ရောက်လာ ชิบองซึ่งเชสซีลงยောက်ละยောက်ละในคาเทกว่าการเนี่ยเทเลฟอนเสร็จแล้วพี่รอก้าวบนมาลูอีปาล่ะเสร็จซ้าเลยเยเรอีปาล่ะพี่รอจากกั่วเตยเข้ามาชื่อตะล้านเวตะล้านถั่วถั่วตาพี่รอนี่ลงลงเสร็จมาเนี่ยคําพูดเฉยๆคําพูดเฉยๆโอ้ใส่ลูเดียวตะงัดเสร็จเป็นนักเสร็จน่ะเป็ดแก่แล้วมาเสร็จอ่ะยัดไปดีๆ6รอบ
ကိုရောက်ကိုတော့ကားပေါ်တင်ပြီးတော့ဖမ်းခေါ်သွားတယ်။တရားပြင်ရှင်းပြီနဲ့ညောင်ရွှေမြို့မှာဧပြီလ6ရက်နေ့နေ့ပိုင်းကစစ်တပ်ရဲ့ရဲတပ်ဖွဲ့တွေကမြို့ထဲမှာရှိတဲ့စားတောက်ဆိုင်ဒီဇိုင်းကိုတန်မုံတီးလို့ဆိုပြီးဝင်ရောက်ဖျက်ဆီးသွားခဲ့ပြီးဒါကိုမြို့ကံတွေကလာရောက်ဖြေရှင်းပေးဖို့တောင်းဆိုပေမဲ့လည်းမဖြေရှင်းပေးတာကြောင့်မြို့ကံတွေကညောင်ရွှေရဲစခန်းကိုတွားရောက်ခဲ ကျွန်တော်ကအရင်ကထိန်းရတာမနေ့ကျွန်တော်ဖြစ်ရှိပါရှိတယ်ကျွန်တော်တမီလာရှင်းနေကိုပြောတာတောင်းတော့တော့ဆိုရင်ကိုယ်လာလာနေပြန်စကမ်းပေါ်လိုက်တယ်စံတော်လေးတော့အရင်စကမ်းမှာအဲစပြတာအဲ့ဒီလေးကောင်နေခတ်တယ်ဒီကောင်လေးကတော့ပြန်ကြည့်တော့ဒီအဲ့လေးဒီလေးအဲ့ဒီခြားကြပါတော့ပြောကောင်ကောင်းကြည့်ဒီမှာဆုံးပါရဲ့အဲ့ရတာအဲ့ဟိုကျွန်တော်တူရတော့ကနှစ်ယောက်ကလမောက်ပေါက်ခဲ့တာ
အနာသိန်းနာနှစ်လကျော်အတွင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်နိုင်ငံတော်ဝန်မှာတည်ဆုံသူပေါင်း600နီးပါးရှိပြီဖြစ်ပြီးတော့အများစုကအသက်20ကျော်အရွယ်တွေဖြစ်တယ်လို့ကြီးစံထိမှန်တည်ဆုံတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးတွေလည်းပါဝင်နေပါတယ်ရှင်
မြန်မာနိုင်ငံတဝန်းကဆီယာနာတိမ်မှုစန့်ကျင်ဆန္ဒပြတပိတ်အသီးသီးအကြမ်းဖက်ဖြိုခွဲခံခဲ့ရတာနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အကြောင်းကိုမှတ်ခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာ။ကိုဆက်ပြီးတော့ရန်ကုန်ကအာနာတိမ်စန့်ကျင်ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုလည်းပြောပြပေးပါအောင်မယ်။ရန်ကုန်မြို့မှာ CDM လှူရှားမှုမှာပါဝင်တဲ့အစိုးရဝန်ထမ်းတွေကိုဒီကနေ့နေချင်းပြည်အိမ်ပေါ်ကနေဆင်းခိုင်းခဲ့ပါတယ်။နေရာတချို့မှာလည်းအခြေအနေအတိအကျမသိရတဲ့ပောက်ကွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ ဒီကြားထဲမှာပဲဆီယနာတေးမှုစန့်ကျင်ဆန္ဒပြပွဲတွေကတော့ဆက်ရှိနေသေးပါ။ရန်ကုန်ကလာတဲ့ဒီတဲ့အပြည့်အစုံကိုတော့မဆုမုံကတင်ပြပေးပါမယ်ခင်ဗျာ။
ဖေဖော်ဝါရီလတရနေ့ကနေစပြီးတော့အရက်သားအစိုးရခေါင်းဆောင်တွေကိုဖယ်ရှားပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာနှစ်လကျော်လာချိန်အထိနိုင်ငံတော်ဝန်နေရာအနှံ့မှာတော့အာဏာရှင်စန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လူလူကဆောင်ရွက်နေကြပါတယ်။ လူငယ်တွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာစစ်တပ်ပိုင်းနဲ့စီးပွားရေးထုတ်ကုန်တွေကိုအသုံးမပြုတာဝန်ထမ်းတွေအလုံမစင်မဲ့အနုနီးနဲ့အာဏာရှင်ကိုဖိဆန္ဒစသည်ဖြင့်နီလန်းပေါင်းစုံတုံပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာပါ။ဒီလိုမျိုးကန့်ကွက်ဆန္ဒပြနေတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်နှိမ်နှင်းနေဆဲဖြစ်ပြီးဒီကနေ့မှလည်းတာမွေအလုံသမားဆေးရုံက CDMလှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုဝန်ထမ်းအင်အားကနေဆင်ခိုင်းခဲ့ပါတယ်။ အချိန်မပေးဘဲနဲ့နေ့လယ်တနာရီမှာအပိသက်ဆင်းပေးရမယ်လို့ပြောတာကြောင့်အခက်အခဲရှိနေတဲ့ဝန်ထမ်းတွေကိုပြည်သူအချင်းချင်းကူညီပေးကြတဲ့အခြေအနေကိုတော့ကိုယ်တိုင်ကူညီဆောင်ရွက်ပေးနေသူတူ ਊ
က VOA ကိုပြောပြပါတယ်။ဒီကလောက်တဲ့ဝန်ထမ်းကတော့ဟောက်တဲ့ဝန်ရင်ခက်လောက်ရှိပါတယ်ဗျ။မနက်ကကျွန်တော်ကိုယ်တိုင်နဲ့ပဲနာရီဝန်ရင်လောက်နဲ့စပြီးလှုပ်ရှားပါတယ်ဗျ။လှုပ်ရှားပြီးတော့ကျွန်တော်တို့အခုပေါ့နော်ဝန်ထမ်းတွေကတော့ဒီလောက်မှာသိအောင်နေပြီးတော့ဒေးတန်းတန်းနဲ့နေနေတန်းတန်းနဲ့ပဲထောက်ခွာသွားတယ်ကြာအားလုံးအခုတော့သူ ဟိုသွားမဲ့ခါနေရောက်ပြီပေါ့နော်ဒါမဲ့အခါနေမှာတော့လောလောဆယ်ငွေကိုထိုင်မှုအခက်ခဲလေးတွေဖြစ်နေကြအဲ့ဒါလေးတွေကိုဆက်လက်ပြီးတော့ကျွန်တော်ကိုယ်ကြီးလောက်ဆောင်ပေးနေတဲ့အချိန်ကြီးပေါ့နော်အခုချိန်ကြီးပေါ့ဟုတ်ကဲ့ပါကြာကျန်တာတော့အဲ့မှာ supporter တက်လိုက်မဲ့ညီကောင်မောင်နှမတွေနားလည်မှုစိတ်တလေးလုံရလေးပဲရှိပါကြဆေးဥချုပ်ရေးကောင်စီအနေနဲ့
CDM ဝန်ထမ်းတွေကိုအစိုးရအင်အားတွေကနေဆင်းခိုင်းတာဖမ်းဆီးအရေးယူတာတွေနဲ့တာဝန်ကနေ ရက်စဲပလိုက်တဲ့အထိလှုပ်ဆောင်တာတွေရှိလာနေပေမဲ့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေတဲ့ကြားကနေအလုံမစင်းမဲ့အာနာဖီဆန်နေကြတဲ့နီလန်နဲ့ဆေးဥချုပ်ရေးကိုစန့်ကျင်နေကြတာပါ။ဒီကနေ့မနက်စောပိုင်းမှာလဲလှိုင်သာယာမြို့နယ်စက်မှုဇုန်2မှာရှိတဲ့အထယ်ကျောက်ဆက်ယုံမီးလောင်ခဲ့ပြီးတော့မီးလောင်ရတဲ့အကြောင်းရင်းကိုတော့အသေးစားမသိရသေးပါဘူး။
นี่แหละใบเฉยมาเลยยังคงมีเรื่องนี้อาจจะโชว์มาปากเว็บมูพิเศษนี้ชี้เกี่ยวอะไรสัญญาณมีเนี่ยบางอย่างแล้วมันก็ถือว่าเอาโชว์ยิ่งเฉยมาเลยปากเว็บมูพิเศษนี้รู้ที่ใครมูเราไม่ชี้กูรู้อะไรนามาในไทยเนี่ยเดี๋ยวจะเห็นตัวกับวิวเอโก้เปล่าเลยจริงๆแล้วมันนั่งว่าเรื่องตามมึงจีบอะไรโอเคตามมึงบอกกันเลยอ๋อไม่ใช่บอกอย่าบ้ามันจีบอ๋อตามมึงมาเนี่ย สนับยาเลยดูดีกว่าสิ่งสิ่งเหล่านั้นสิ่งที่เราเห็นสิ่งที่เราได้ยินได้ยินเช่นชาวดาริชิเกลูเต้ซงดูแต่ยาดูดีเนี่ยพันธุ์สิ่งที่ยาดูดีมีอะไรน่ามารู้สนับยาลุงเอริกาแล้วนักการเงินเนี่ยที่ได้มาด้วยรอบเอยาเรนี่เนี่ยอาณาเชิงอุตสาหกรรมสั่งจีนนี่จะมาเลยที่กันนี่มาเลยยังคงมีเงินเนี่ยจะโชว์มารู้ลุงเอริกาตัวเองไม่ได้เสียดไปกูสับปีเส้นเวจ้าตัวลูมาจากเงินจ่ายเอาแล้วรู้ไหมแต่จะนี่ติดกูไปรู้กูปีดูเรื่องเส้นเวจ้าบุเ
ကိုစန့်ကျင်ဆန္ဒပြပွဲတွေရန်ကုန်မှာဆက်ရှိနေတဲ့အကြောင်းမဆုမွန်တင်ပြပေးကြတာပါခင်ဗျာခုဆက်ပြီးတော့ကင်းပြင်းတဲ့အတွင်းကတိုက်ပွဲအခြေအနေတွေကိုလည်းတင်ပြပေးပါဦးမယ်ကင်းပြင်းတဲ့အတွင်းမှာဆေးအချိုရေကောင်စီတပ်တွေနဲ့ကင်းအန်ယူတပ်ဖွဲ့တွေအကြားကင်းအန်ယူတပ်မဟာချောင်းနယ်မြေတောင်ပိုင်းဝင်းရီမြို့နယ်တွေမှာမနေ့ညပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့သလိုတပ်မဟာတင်းနယ
KNU
ကျန်ယူကရင်မျိုးသားအစည်းအရုံးတက်တည်နဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပါမနေ့ကနဲ့တနေ့ကတော့ကရင်ယူတက်မှာတင်းနဲ့တက်မှာ၆နေနေတယ်တက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနေ့ညတော့ငါတိုက်ပွဲအခြေအနေကိုတော့ကရင်ယူတက်မှာ၆ဒုပရယာခရိုင်ဆက်ဆံရေးရုံးတာဝန်ခံဖတ်တိုးစောအက်တဝတ်ကအခုလိုပြောပြပါတယ်ဝင်ရေးဝင်ရေးနဲ့ရေးအောက်ပိုင်းမှာလေအဲ့မှာမအောင်ကြီးရောမှာမန်
ดังนั้นคือกูที่จะเอาเป็นดังนั้นรู้น่าอุดมะคือว่าน่าอุดมะแต่เมื่อเช้าหลังจากที่ฉันมาเจอเนี่ยน่าอุดมะแต่เมื่อเช้าหลังจากที่ฉันมาเจอน่าอุดมะแต่เมื่อเช้าหลังจากที่ฉันมาเจอเนี่ยน่าอุดมะแต่เมื่อเช้าหลังจากที่ฉันมาเจอเนี่ยน่าอุดมะแต่เมื่อเช้าหลังจากที่ฉันมาเจอเนี่ยน่าอุดมะแต่เมื่อเช้าหลังจากที่ฉันมาเจอเนี่ยน่าอุดมะแต่เมื่อเช้าหลังจากที่ฉันมาเจอเนี่ยน่าอุดมะแต่เมื่อเช้าหลังจากที่ฉันมาเจอเนี่ยน่าอ ဒီနေ့လူခွင့်ရေးအုပ်စုကိစ္စကြီးကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပြပါတယ်။ဆိုလို့ရှိရင်တမတိမနဲ့စကြောမှာဒီတိုက်ပွဲဒီအများလာပြီးပေါ့နော်ဒီဟိုလေတမတိတထုံခရိုင်ပေါ့နော်ဒီဒီလူမျိုးနဲ့မှာဖြစ်တာကကြတော့ဒီကျင်းနေနေဒီစစ်ကောင်စီကြတာတွေဖြစ်တာပေါ့။ဒီလူမျိုးနဲ့ခင်ဗျတမတိဒီလူဒီလေးလက်ပိုင်းနဲ့နိုင်လာမှာဖြစ်တာခင်ဗျ။
ပါပုံခရိုင်ထဲမှာတော့မြို့ပေါ်နေထိုင်နေတဲ့လူစုကတော်တဲ့ကလူစုပါအကြောက်တရားတွေနဲ့နေထိုင်နေရတယ်ဆိုပြီးစောနန္ဒာစုကပြောပြပါတယ်။အထူးသဖြင့်ဒီဖာပုကမောင်တို့တက်ကနေတဲ့လူစုတွေကကြတော့ဟိုပါပေါ့အကြောက်တရားနဲ့နေရတာပေါ့။မြန်မာစစ်အုပ်ချုပ်ရေးကောင်စီတက်တွေနဲ့လက်ရှိမှာကယန်ယူတက်မှာတက်မှာတော့တက်မှာငါတက်မှာ၆နေနေတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးဒီလူလူနေထိုင်ရနေရာတ ကျွန်တော်ဆက်နှစ်ခုနှစ်ထဲမှာအပြစ်ခတ်ရစဲခဲ့ပြီးနှစ်ထောင်ဆန်းငါးခုနှစ်ထဲမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ်အစီအကိုလက်မှတ်ရေးထိုးထားပါတယ်အစီအတိုင်းလိုက်နာလုံဆောင်မယ်ဆိုရင်ပဋိပက္ခဖြစ်ပွားစရာမရှိဘူးလို့လဲစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်းအေအက်ဖီသတင်းဌာနကိုပြောခဲ့ပါတယ်တရန်
ကျင်းပြင်းတဲ့အတွင်းကယန်ယူနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုမအေးအေးမှာကစူးစီးတင်ပြပေးကြတာပါခင်ဗျာခုဆက်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေကိုလည်းပြောပြပေးပါဦးမယ် ရှမ်းပြည်နယ်အတွင်းမှာတိုင်းဒေသနဲ့ကန်တပ်ဖွဲ့တွေအကြတိုက်ပွဲတွေဆက်ပြင်းထန်နေပြီးအင်္ဂါနေ့ကနမ်တူမြို့နယ်မန်လီကျေးရွာမှာတိုက်ပွဲထပ်ဖြစ်တာကြောင့်ဒေသခံပြည်သူ၈၀၀လောက်တိဘောမြို့ကိုတင်းရှောင်နေရသလိုနေအိမ်တချို့လည်းမီးလောင်ပျက်စီးခဲ့ရပါတယ်။ဒီချိန်ထဲမှာပဲကုတ်ခန့်ဒေသမှာလည်းတိုက်ပွဲတွေရှိနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအသေးအဆုံးကိုတော့ကိုကျော်
chip one that I worry her, Malan Session Gregor, Panlun Yuanima Sarting Ebi, Dila Chow and Nigaro, Namadumune, Manly Gioma, Taiwa Tapjetawa. Did I wear her? RCSS Tapuriga, Manly Yoma Tasubi Takakirajo, Didagan Yodari, Tibo Munegu, Jolunju, Tensha Niajo, Didagan Duga, Fiu Igu, Piovare.
When I quen of my subject there. ตัดชิดออาสิอัสอติกามันลีเจยอเรวินบิดอดียอบิยอทาบิโอเนี่ยอีบอกว่าทําตาที่มามณีจันเนี่ยเจอเลยเที่ยวพี่ดอทําเนี่ยเสมณีเล่าเวแต่ครูเพิกกันนี่ทราบไปแล้วเนี่ยจีเจ็ดทัดชิดออยาตาติกาอีบอกว่าที่เรลัวที่จะมูติรองไม่อยากดิอตันเนี่ยสะไตชิดออพี่สะไตไตดาเมนายจะโชว์เล่ามาขนาดนาวะไอ้ลูก
ว่าเดี๋ยวเราจะต้องลงเกียร์สู้ๆบ้างมันลีว่าจะชนดีมาลุ้นเนี่ยเชื่อเราสิเลยแต่เบื้องต้นมันลีว่าก็หนีงาลูมีลมเดียวสิเกิดลูมันลีว่าอันนี้ที่บอมอยู่เนี่ยสักก็มูดีเนี่ยคอนเสิร์ตเลยสาเรียกอะไรก็เลยทัดดีราวีสิเกิดเจ้าเนี่ยที่นี่มาเราแต่เบื้องต้นมันสีจางเปลี่ยวไปเลยที่บอมอยู่เนี่ยสิมันจะไปได้เอาเพื่อก็คุ้มอยู่กันรู้มันลีว่าก็หนีที่บอมอยู่กูจะเอาดูงาอยากจะเล่าสิบี
มูดีว่ากันนี่มันก็อยากกูเต็มสองตัวคนเสียเราสิจังเปลี่ยวไปเลยเอ้ยบุดินที่ว่ามีกูมาจ้าดอกมันลีว่าสองนาดอกง่ายจังนะชิมูดีอะไรดอกมันก็มาคนเสียเราสิเดือดเลยมันก็อยากพูดยาวมาคนเสียเราสิเดือดเลยมันนี่อะไรดูเยอะชิมไปต่อยไปแล้วเส้นมีจังดอกจังดอกสังสีจ้าหินเจ้าจังดอกคนเราไปได้เลยอ๋อที่นี่เลยดูชิมไปจะชูดีจ้าเลยจ้าเลยยูบมา
ที่ได้ไปจากพอดีว่าปะนะอากงน้าวางเงินจากคุณยิ่งจ้าปีกันแล้วนะเสียชีวิตนี่ก็นั่นมันรู้มิวเนี่ยเป็นลงจีวามาแต่เบื่อสาธิตเคเรนเอาเป็นลงยาดารีฮะอันนี้น่าจีวารีเนี่ยนั่นมันรู้มิวบอกว่าลูกจะท้องเนี่ยจะเล่าเต็งช่องเนี่ยดีดีแล้วไงนี่มารอเป็นลงยาก็ลูกเนี่ยนั่นเสียเลวมีเล่ามันจะสิเกบาร์เลยเจ้าแม่มิวเนี่ยเดินมาเลยแต่น่าจะดูจากที่ได้ไปเจ้าสิบเอ็ดโอกาสเดนเอซุนชาวจะเล่าสิ่งนี้ให้ลูกที่ได้ดูคุณ တိုက်ပွဲဖြစ်နေတယ်လို့ကုကင်ဒီသားဘက်မှလည်း KIA ကချင်း TNL တန်းပလောင်စတဲ့တပ်ဖွဲ့တွေနဲ့တပ်မတော်အကြောင်းတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေလည်းထွက်နေပါတယ်KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိကြောင်းနဲ့ကချင်ပြည်နယ်ဘက်မှာတော့စီးရဲတင်းမာတာတွေရှိနေကြောင်းပြောပါတယ
်ဒီနေ့တော့တိုက်ပွဲဖြစ်တဲ့သတင်းတွေကျွန်တော်မကြားမိဘူးခင်ဗျာမနေ့ကတော့ဖြစ်ပါတယ်မြန်မာ KIA ရဲ့တိုက်ပွဲဆက်ကွန်ဘက်မှာကျင်းတယ်ဒီကျွန်တော်တို့တပ်ပိုက်ဆိုင်ရာသတင်းတွေတက်တာတော့မဟုတ်ဘူးဒီဆိုရှယ်မီဒီယာဖြစ်တဲ့သတင်းတွေကျွန်တော်သားရတာဖြစ်ပါတယ်အဲတမဟာ၄နေနေတဲ့ဒီကွန်ဖီတမတော်ပြရော KA ဒီရှိတဲ့ဘက်မှာထူးလာလို့ခုခံတိုက်ပွဲဖြစ်တယ်ဆိုတဲ့တင်ဖြစ်ပါတယ်အဲ့လိုကြားပါတယ်ဒီနေဘက်ကတင်နဲ့ကျွန်တော်ခုတည်းကြည့်ပြရပါဦးခင်ဗျာတမတော်ဘက်ကတော့ဒီအားနေထူးထားတယ်နောက်သူတို့တပ်ဖမ်းတယ်မှာလဲဒီလက်နဲ့ဒီဒီအားတွေပြန်ထိထားတယ်ဆိုတဲ့တင်ကတော့တော်တော်များများထွက်ပါတယ်ဆိုတော့စီရီတီမာနေတဲ့အနေအထားတော့ရှိပါတ
ယ် TNL ဘက်ကဆက်သွယ်တာမှာဆက်သွယ်မရခဲ့တယ်လို့တမတော်ဘက်ကလည်းတိုက်ပွဲဖြစ်ပွားတဲ့တင်ထုတ်ပြန်ထားတာမရှိပါဘူးဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်စန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့ပတ်သက်ပြီးဒိုင်းနာလနဲ့ကန်အဖွဲ့တွေကကန့်ကွက်ခဲ့တယ်လို့အဲဒီလိုအကြမ်းဖက်နေနေကြတဲ့နောက်ကချင်ပြည်နယ်မှာ KIA နဲ့တပ်မတော်အကြားတိုက်ပွဲတွေပြန်ဖြစ်နေတာပါခင်ဗျာ
။ရှမ်းပြည်နယ်အတွင်းတိုင်းရင်းသားလက်နက်ကန်အဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကိုကျော်ကျော်သိန်းကစူးစစ်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကကိုဗစ်ကူးစက်ပြန့်ပွားနေတဲ့အခြေအနေတွေကိုလည်းပြောပြပေးပါဦးမယ်။တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအရ60ကျော်လာပြီဖြစ်ကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်ပြီးအတော်အလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်စပ်ကုန်စည်စစ်ဆင်မှုလည်းလုံးဝရပ်တန့်သလောက်ဖြစ်သွားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုညင်းညံကပြောပြပေးပါမယ်ခင်ဗျာ
။ရွှေလီမှာကိုဗစ်အတည်ပြုလူနာအသစ်2ယောက်ဒီနေ့ထပ်တိုးပြီးမတ်လ9ရက်နေ့ဧပြီလ6ရက်နေ့အထိ68ယောက်ရှိသွားပြီလို့ယူနန်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တာပါ။မြန်မာတရုတ်နယ်စပ်ရွှေလီနဲ့ကျဲကောင်နှစ်ခုမှာကိုဗစ်ရောဂါတွေတွေ့ရှိပြီးစစ်ဆေးမှုတွေစတင်လှုပ်ဆောင်ရာကနေအခုလိုထပ်မံတွေ့ရှိခဲ့ရတာပါ ဒီထဲမှာမြန်မာ15ယောက်ထက်မနည်းကူးစက်ခံထားရကြောင်းစည်ရင်းတွေမှာဖော်ပြထားပေမဲ့အရေးအတွက်အတိအကျကိုတည်တံ့ခွဲထုတ်ပြထားတာမျိုးတော့မရှိပါဘူးရောဂါပြန်ဆတွေ့တဲ့ကျေကောင်ကိုလော့ခ်ဒေါင်းချထားပြီးတော့ရွှေလီကိုတော့ဒီရက်ပိုင်းမှာဆက်တိုက်ပိတ်လိုက်တာပါကျန်းမာရေးအတွက်တည်တံ့ဆောင်ကြည့်ခံနေရတဲ့မြန်မာအများစုကလည်းကုန်ကျစရိတ်တွေရှိလာပြီးအလုပ်တွေပိတ်ထားလို့အခက်အခဲတွေကြုံနေရတယ်လို့ကျင်နာနွေထွေပရဟိတအဖွဲ့ကဥနောင်နောင်က VOA ကိုပြောပြပါတယ်
အဲ့ကျွန်တော်ဒီတော့ပြန်လာတော့အခုလောဆယ်နေတာအပေါ်တော့ပိတ်တယ်ပြန်ဆက်လို့မရတာတခုလောက်ကနေပိတ်ထားတယ်တော့လာလို့မရဘူးငါးရက်နေရတော့အဲ့ဒီတည်းယောဂါတာဖြစ်လို့ဆိုပြီးမှတည်းပိတ်ပြီးမှမနေ့ကတော့လည်းထိုးပေးတယ်ကျွန်မကြီးကဆေးရပေါ့ဆေးနေတာတော့အခုနေရမယ်ဟိုတယ်မှာတော့ပြောသွားတဲ့အခါကျရင်ဒီငွေကြီးတွေကဒီမတန်တဆာကြီးတွေပေါ့ကိုမတန်တဆုပ်လို့ပြောလဲတလားသာတော့လောကမရတဲ့ဟာတွေကိုဒီပေးရတာရှိတယ်နော်အဆင်မပြေတာလေးရှိတာပေါ့ဒီနေ့ကလည်းတော့များတော့အခုကြည့်နေတယ်ဒီယောဂမရှိဆိုရင်တော့ခါတော့ရနေတယ်ခါတော့လေလာကလာတော့လေလောကကြီးပေါ့တော်တော်နေတတ်တယ်လေနော
်အကန့်အသတ်နဲ့သွားနေတဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကလည်းမနေ့ကစပြီးလုံးဝရပ်တန့်သွားပြီးတော့ဆန်ပါဝင်တကြားကုန်ကြောင်းနဲ့ရေရွက်ကုန်တွေတင်ပို့လို့မရတော့ဘူးလို့မူဆယ်ဆန်ကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
အရှိလီမျိုးတွေရလူတွေရတော့ဈေးကဖွက်ဖို့လို့မရတော့ဘူးဒါအိမ်ထဲမှနေဆိုင်လာအဲ့ဒီအတွက်ခိတ်ကတော့လုံးဝပိတ်လိုက်တယ်တကယ်ဘယ်လိပြဖွင့်မယ်ဆိုတော့မကြည့်ဘူးလော်ဒေါင်းချတာတပတ်တော့ချလာတယ်ဒီအတွက်တရုတ်မြန်မာလက်စကုံတွေရလုံးဝဆက်တက်မလို့ဖြစ်သွားပြီဒါပေမဲ့ဖရဲသီးတို့တဖားသီးတို့ကြတော့ရှိလီမျိုးနဲ့ဆယ်မန်လောက်ဝေးတဲ့ချက်ဆန်းကျော်ခိတ်ကနေတော့ဝင်ခွင့်ပြုတယ
်ဧပြီလ5ရက်နေ့အထိယူနန်ပြည်နယ်ကလူပေါင်း9သိန်းကျော်ကိုကာကွယ်ဆေးထိုးပြီးပြီဖြစ်ကြောင်းယူနန်အစိုးရရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ဒါဟာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီနယ်ကျေကောင်မှာတစ်နှစ်ကြာပြီးဒုတိယအကြိမ်မြောက်ကူးစက်တာလည်းဖြစ်ကြောင်းတရုတ်သတင်းတွေမှာရေးသားကြပါတယ်ခင်ဗျာ
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA ဗမ်းမီဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြော VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ Trash နဲ့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါလားခင်ဗျာ။ကိုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမို့ဦးကျော်စံတရဲ့မြမအရေးသုံးသက်ချက်ကိုဥစွာတင်ပြပေးကြပါလိမ့်မြမနိုင်ငံမှာဖြစ်ပွားနေတဲ့ဒီမိုကရေစီရေလူထုလှုပ်ရှားမှုအစောတလျင်ထွက်ပေါက်ရရှိရေးအတွက်ဘလို့အခြေအနေတွေလိုအပ်နေပါသလဲရေရှည်ဖြစ်သွားနိုင်တဲ့အလားအလာကဘလောက်ရှိနေပါသလဲဆိုတာကိုမြမအရေးသုံးသက်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံတကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ကျောက်တင်မောင်ခင်ဗျာဆရာကဒီစစ်တပ်ကမြန်မာနိုင်ငံမှာဒီတရင်အတားမသိငင်ကြတဲ့ကဆက်ကျူပြီးတော့အနာသိမ့်နေမယ်လို့ဟောကင်းထုတ်ခဲ့တယ်လို့ကျွန်တော်မှတ်မိနေပါတယ်လူတချို့အရင်ဆက်ဝတာနှစ်ကြောင်းပြည့်ရလို့တော့ပြောခဲ့ရတယ်ထင်ပါတယ်ဟုတ်ပါလားဆရာ
ဟုတ်ပါလားဆရာ
အခုလည်းပဲဟောကင်းထုတ်မဲ့ကိစ္စကိုမေးရမလို့ဖြစ်နေပါတယ်ဆရာကျွန်တော်မေးနေတာကတော့
ဟုတ်ပါတော့ဒီနေ့ခဲ့မယ်ထင
်ဟုတ်ကဲ့အချက်လက်ပေါ်အခြေခံပြီးပြောကြရပါဆရာအခုမြန်မာနိုင်ငံမှာအနာသိနေတဲ့စစ်တပ်ကသူတို့မျိုးမှန်းချက်တိုင်းပေါင်းပြောင်းနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲဆိုတာသူတို့ရဲ့အင်အားဘယ်လောက်ကောင်းလာသလဲဆိုတာကိုပထမဆုံးသုံးသပ်စေချင်ပါတယ်လူမှုထောက်ခံမှုကတော့သူတို့အဖြစ်အပျက်ကြဆုံနေတယ်လို့ကျွန်တော်မြင်တာပဲဆရာလွှမ်းခြုံသုံးသပ်ပါဦးအဲ့အနာသိနေတဲ့စစ်တပ်ကသူတို့မျိုးမှန်းချက်ပေါင်းပြောင်းနိုင်တဲ့အလားလားလောလောဆယ်တည်ရင်းအခြေအနေကိုကြည့်မယ်ဆိုရင်အခုတက္ကအနာသိနေတာနှစ်လကျော်လာခဲ့ပြီဒါပေမဲ့သူတို့ကဒီလိုပြည်ပြရေးမတိဆောက်နိုင်ဘူးတရားဥပဒေစိုးမိုးရေးဆိုတာအင်တန်အလန့်ဝေးရဲ့သူတို့ဘက်ကကိုချုပ်ဖောက်နေတာအများကြီးစီးပွားရေးရလည်းပဲလုံးဝကျဆင်းလာတယ်အခုလုံးရဆိုင်နေပေါ့ဖက်ဖက်ကပေါ့ဆရာအဲ့လိုဖြစ်လာတော့ပထမဆုံးတိုင်းပြည်ကိုပြန်ပြီးတော့ထင်းကိုသူတို့လူကျင်တဲ့အဆင့်တော့မဆော့ရင်တိုင်းပြည်ကိုပြန်ထင်းဖို့တော့တော်လေးအခက်အခဲကြုံနေတဲ့ခါလာလို့ထင်ပါတယ်ဒီအချိန်မှာ
ဟုတ်ပါတယ်
ဒီကအားဖြင့်ပြောလို့ရှိရင်ဒီမိုကရေစီအခုပြောင်းနေအောင်မြင်လားမအောင်မြင်လားလို့တိုင်းကြတဲ့အချက်ရှိပါတယ်အဲ့ဒီလိုတိုက်တာတဲ့အချက်တွေနဲ့ကြည့်လို့ရှိရင်လည်းမြန်မာပြည်ကနောက်ဆုတ်သွားဖို့เนาะအဖွင့်ကိုသွားပြီမဲ့လို့အခုထိမသွားနိုင်ဘဲနဲ့စစ်နိုင်ငံတော်ဖြစ်နေပြန်သွားဖို့အလားအလာတွေအများကြီးရှိပါတယ်เนาะဒါနဲ့ပို့ပြီးစိုးနိုင်တာကတော့အထူးသဖြင့် Bada Yi Saya Pogodine Twebido, Buddha Bada Iranang and Yudan Walling, Kick on Chedwane Mari.
Tabima, Pizu Nuduwa or Aina would like Balawam, the Paga Sinami Yavali, Pizu Nuduwa or Thru in a Luana Musubu, Bobby or Pidima, Sidaya Ledu, Mondi Zura Pine, Pidura, Mondi Zen and Pomo Undrali, Pilaja, Piava, Zuimele. Pizuru Becca, the two out Georgia Raha, the Mogri Dancer of Bepa, Anamurishi, Tokam Yaya, I have the Zuzia Pier on Lunine, Kaima Dada, Gonamu Lunere, Mahabuha Lunere, Sadashim Poly, Mimu, Tunsaka, Shabellum in a Kaito.
Chamorro, Aria Pima, they honored him, Machim. They get Adiga Tatanaga. Then at the war on our trade. ဒီနေ့အုပ်ချုပ်တယ်လက်နဲ့အုပ်ချုပ်တယ်မရအုပ်ချုပ်မှုကိုခုကစတင်တဲ့နေရာမှာဒီရေအားစုတစုပဲရှိပြီးတော့နိုင်ငံတကာကလုံလောက်တဲ့စနစ်စီမံကိန်းရေးယူဆောင်ရွက်နိုင်မှုတွေကိုမလုပ်နိုင်သေးတာကအဓိကပြဿနာလို့ကျွန်တော်ထင်တယ်ဒါကပ္ပာကြီးအနေနဲ့ပြောရလို့ရှိရင်ပေါ့နော်အခုလှုပ်ရှားမှုတစ်ခုလုံးကကောင်းဆောင်မှုကပေးတယ်ဆိုတာအထက်စတင်ကံကြွက်ကြတာလူတိုင်းလူတိုင်းကသူ့သိစိတ်တတ်တဲ ထွက်တယ်ဆိုတာရေရှည်မဟုတ်ပေမဲ့ကာလတဆုံတရားအထီးကတော့ဒီတိုင်းပဲကျွန်တော်တို့အဲရှိနိုင်တယ်ဒါကြောင့်မို့လို့အာခေါင်းဆောင်မှုအားနည်းတယ်နော်ပြည်သူလူထုဘက်မှာစုစည်းမှုအားနည်းတယ်ဆိုတာထက်တင်းနက်ကစကားပြောတယ်အဲ့ဒီတင်းနက်ကိုချုပ်ထိန်နိုင်တဲ့ဤနာရန်တရားနော်စနစ်ကမ္ဘာကြီးကတိဆောက်ထားမှုမရှိဘူးဒါကြောင့်မို့ဖြစ်တာပ
ါဆိုတော့ဒီနော်အဲ့ဒီဟာနိုင်ငံတကာရဲ့ကနောက်ကိုပြောခင်ပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဒေါ်လန်ရေးအဖွဲ့တွေရဲ့အခန့်ကဏ္ဍကိုဒီမှာပြောချင်တယ်ဆရာအစတုန်းကတော့စစ်တပ်ကလည်းပဲသူတို့ကိုဒါဖက်ဒရယ်ပြည်ထောင်စုဘာညာနဲ့စပြီးကြွေးကြော်ခဲ့တယ်အပြစ်ခံရဆဲကိုတစ်ဖက်တစ်လားကြီးညာတဲ့ဘာညာလုခဲ့တယ်သို့တော်လည်းပဲသူတို့ရဲ့လုပ်ရပေါ်မှာတိုင်းရင်းသားအင်အားစုတွေဘက်ကအယုံကြည်စိတ်ရှိဖို့မပြရဘူးသူတို့ဟာပြည်သူတွေဘက်ကရက်တီမဲ့ဖြစ်တယ်ပြည်သူကလည်းသူတို့ကိုအကူပြီးတော့စစ်တပ်ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်လာကြတယ်။ဆိုတော့ဒီဟာကတော့ဘလောက်အရေးကြီးသလဲဒီတိုင်းရင်းသားအင်အားစုတွေကတော့အခုဆိုရင်ကချင်တို့ဒါကရင်တို့ဘက်မှာတိုက်နေကြပြီ။ဆိုတော့ဒီဟာဆိုတော့ဆရာပြောတယ်ဝါကမပါသေးဘူးဆိုပေမဲ့လည်းဒီတိုင်းရင်းသားအင်အားစုတွေရဲ့ပြည်သူ့ဘက်ကပါဝင်လာမှုပေါ့လေတော်လိုင်းအင်အားစုတွေဘက်ကပါဝင်လာမှုကတော့ပုံမူခိုင်မာလာတယ်လို့မသတ်မှတ်နိုင်ဘူးခင်ဗျာ
။ပို့ပြီးတော့ခိုင်မာလာပါလေဒါမဲ့ဆရာခုနကစိုးစိုးကပြောသွားတဲ့အချက်ပေါ့နော်တိုင်းသားတွေကနေမှဂျင်းရိုင်းဆွေးနွေးပွဲမှာစစ်တပ်ပေါ်ယုံကြည်နိုင်မှုဆိုတာပထမဦးဆုံးကတော့စစ်တပ်ကမယုံကြည်ဘူးလို့ကျွန်တော်ထင်တယ်။ဘုဒ္ဓမူကြီးမင်းအွန်လိုင်းကိုလိုက်က27ရာစုပြည့်လို့ပါပြောသွားတယ်။ဤတွေကိုတိုင်းရင်းသားလက်နက်အဖွဲ့တွေကမယိုးသားဘူးနော်စိတ်ကောင်းချိတ်ပြီးခွေသာရောက်နေတယ်ဆိုတဲ့စကားကိုအဲ့ဒီညီလာခံကြီးမှကိုပြောသွားတယ်။အဲ့တော့လက်ရှိအတိုင်းသွားလို့ကတော့ပဋိပက္ခတွေကပြောနေမှာပဲနံပါတ်1တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဒီအပေါ်မှာလည်းယုံကြည်မှုမရှိဘူးဆန့်ကျင်တဲ့စကားတွေကိုပြောထားတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လူလူတရားလုံးကထောက်ခံတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပေါ်မှာလည်းရံပက်လို့ဆက်ဆံနေတယ်ဒါတွေအားလုံးဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒီကထွက်ပေါက်လိုချင်တယ်ဆိုလို့ရှိရင်တော့တက်သွင်းမှာခေါင်းဆောင်မှုအပြောင်းလဲရှိမှပဲထွက်ပေါက်ရနိုင်တယ်လို့ကျွန်တော်ထင်တယ်
အဲ့တိုင်းရင်းသားတွေဘက်ကအခုတချို့ကညှို့မှန်းနေရတာဖက်ဒရယ်တက်မတော်ဖက်ဒရယ်အမေတီထောင်မယ်ဆိုတဲ့ကိစ္စဒါကတော့တက်တက်တီထောင်ဖို့ဆိုတာကတော့စူရစနစ်စီကန်းအရာတော်တော်လေးအချိန်ယူကြံ့ကြံ့မဲ့ကိစ္စဖြစ်ပါတယ်လောလောဆယ်မှာတော့သူတို့စုပေါင်းပြီးတော့တိုက်တဲ့ခိုက်တဲ့ပုံစံမျိုးဖြစ်ပါလိမ့်ဖြစ်လာပါလိမ့်မယ်ဒါပေမဲ့88နောက်ပိုင်းမှာလည်းပဲဒါတပ်ပေါင်းစုဖွဲ့ပြီးတော့တိုက်ဖို့လုပ်ခဲ့ရတာရှိပါတယ်ဆိုတော့အဲ့ဒီသူတို့ကနိုင်ငံရေးအချင်းထောက်ခံမှုအပြင်သူတို့ရဲ့ဖီအားစီရေးဖီအားကတော့တိရောက်နိုင်ပါမလားဒါလည်းပဲတန်တရားတော့ရှိကြတောက်မဖြစ်နေရှာ
ကျွန်တော်တို့တရုတ်နေထားဒါကလည်းရုရှားနဲ့အင်တာဗျူးမှာဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကိုနိုင်ကိုကနိုင်ငံကြီးတိုင်ငံရှိနေတဲ့ကြောင့်အခက်အခဲတွေရှိတယ်ဆိုပြီးသူကဒီလိုပြောသွားတယ်ပေါ့နော်ဆိုတော့ဒီတရုတ်ရဲ့အနေထားကကျွန်တော်တို့ဘယ်လိုသဘောထားမလဲဆိုတဲ့ပုံမှန်မူတည်တယ်ဝါတက်မလို့ပါမှုမပါမှုကစူးစိနိုင်မှုပုံမှန်အများကြီးမူတည်ပါတယ်အခုကကျွန်တော်တို့ကချင်နဲ့ကရင်နိုင်ငံတိုင်းတပ်ဖွဲ့နှစ်ခုကိုအဓိကထားနေရတဲ့အတွက်ကြောင့်မို့လို့လောလောဆယ်မှာတော့
ဒါပေမဲ့တရုတ်ကတော့ဝါရီကိုမြောက်ပြီးပြီးတော့တိုက်ကြွားဆွဲပုံစံမျိုးတော့လုံးမှာမဟုတ်ဘူးတကယ်စီရေးတာပို့ပြီးအကောင်းလာရင်တော့သူတို့ရဲ့စီးပွားရေးလောက်ကတည်းလည်းပဲထိခိုက်သွားနိုင်တယ်ဆိုတာတရုတ်ကတွေးပြီးသားဖြစ်မှာပါဆိုတော့တရုတ်ရဲ့အဖြစ်နိုင်ဆုံးနေရာတော့နှစ်ဖက်ပြည်လဲအောင်လုံးမယ်ဆိုတာသူကနိုင်ငံတကာမှာလည်းအများနဲ့တက်တပြီးတော့ပြောနေပါတယ်အဲ့ဒီညီလန်ကဖြစ်နိုင
ก็ไม่ปีหรอกนอกจากข้อสอบมืออาทิตย์มาปอลาวุโสแก่รู้สิเนาะเกษตรส่วนนี้ก็ดุริยะข้อสอบนั่งจ้องโลเทนโลเทนได้มีแต่เทมเพชรสุดาก็ต่อและสิข้อมาในปุ่งยาสวยปลาลาเนี่ยเดี๋ยวเราอยากได้ดังนั้นเนี่ยแต่เราและสิบางคนไม่เอาอะไรเนี่ยแต่กว่าเราและสิข้อสอบนี่จะได้ข้อสอบเนี่ยไม่รู้มาทั้งนี้แล้วไม่ใช่รู้สูตรเลยที่นี่ก็ยาวตัวมาเว้ยตัวส่วนนี้วันกู ชาวเมืองต้องบอกสีมาเลยเอ็ดดี้ก็ยาวตัวนายล่าออมเลยนายงานก็เสบียพี่อาบีนายมาล่าสุดนายงานก็บอกมาญาติมูดีนี่เลยพี่เรื่องเราชาวเมืองบอกมาเลยญาติมูดีนี่ถ้าจะมูดีใจไม่เชื่อช่วยบอกดูดมูดีทั้งในมูดีกูจุนรู้ว่าเสบียสองที่มาเป็นนักบุญตัวมันเลยสุดอ่ะพี่นายไม่รู้ใช่ไหมกูรู้แล้วใช่ไหมว่าทั้งปีนี่นายทั้งปีสุดอะไรพี่ดูดูดูไม่ยินนายดาวเสียนิมกรณ์เลยดูเลยสิดูดูดูแล้วเสด็จยามาพูนายมู
วันนั้นเวลาก็ไม่อยากหูสาวเนี่ยจะได้อนุญาตพิลาเลยสิโรที่จะได้รู้สิ่งที่อะไรเวสุรุหาตั้งอยู่มันมันก็ไม่ใช่นะมันตัวเป็นมาเลยจะได้เสียสิโรนี่เป็นลงจมูกยาจะได้รู้เบบก็ปูบีจันยังขันให้มันรู้ทิ้งเลยสิอ่ะปีดูดูรู้ว่าปูจันยังขันมีอยู่สลายตัวเวนให้มันรู้ว่าสิ่งที่เขาเวจันยังขันมีอยู่แก่งานรู้จินาวตินลงมาสุดอีกอาตุมีอยู่จันยังขันมีสลบทั้งเดล่าแค่ละก็รอนเนี่ย
ก็คืออะไรเลยเชียวลูลูชาวมือเยอะแต่บ่ว่าดีกว่าแต่ส่วนใหญ่ตัวลูลูชาวมือเราเด็กที่เป็นสวาร์เนี่ยแค่ตัดสินเลยแต่ตัวเยอะแต่บ่ว่าเนาะแต่บ่เอเดนเนี่ยตีดำเขาเสียเลยแต่ทำไมงานนี้เสียเลยทำไมมีอะไรหลายเรื่องดูสิโรเป็นยังไงทำไมมาเป็นพี่เมียเสียชีวิตยกันลูกชาวเราแต่บางคนสิ่งนี้ลูกคนยังลูกชาวมือสุดาแต่ที่ตั้งมองเนี่ยปีอยู่ทงจะไม่ใช่บ้างอะไรตั้งอะไร กี่ลูกไม่ยาวบ้างนะแต่เจ้ามูยี่สิบอาทิตย์จำเราก็เสบีโรคู่กางส่งนี่ก็เสบีอาณาอยู่ท่าเมย์บาเวพี่เบกว่าเสบีตัวเมย์สูรุษีจนเราว่ายี่สิบได้ไปตระหนักพี่เด็กจ้ะยี่สิบมหาวิทยาลัยได้ไปปงจ้ะมูเจ้ามาบ้างมาต่อฟิกามาลูกเด็กแอมเพลนส์ชัวร์มีอยู่บ้างนะจนเราเสบีโรคช่วงกันลูกชาวเจ้ามาบ้างแต่เป็นเมย์มาที่อาฟินเนตจะจับจงที่อา
ยาจียาหน้าดันยาสายหน้าดันมีอยู่ใจเงียบหน้ามีอยู่เพียงคำเช่นนั้นเองแต่ไม่ได้มาพินัยแต่ยังไม่มาเป็นแต่ในนั้นก็ยังพูดดีเยี่ยลูกชาวมูดีกันเลยดูมีอะไรจะจ้องสีเดียแต่ยังมูปีนี้เสพพิบิสิวิอาลูกพี่มันล่าสุดเลยการเรียนตอนนี้ยังคำมันจะดีเลยสีอะไรกันเลยแต่ปีนี้เสพเชื่อมันล่าสุดลายยาบีกันปีนี้สกัดเนี่ยบางคนจะรับเชื่อมันกันแล้วพอเลยปูดีอยู่บ่ที่ปีนี้สกัดยันหน้ามันสุดดีกว่า
ไอ้พวกบุบีกี่มาลามเองพอตอนนี้แม่ด่ากันเลยแต่ยังเยอะยัดดีเจนที่ทำออกมาหมดทีเดียวบ้านเราเลยสุดอ่ะว่าจะมาบ้าเวเนี่ยแต่ในนั้นก็ยังพูดดีเองอาก้ากำลังสุดอ่ะตอนนี้ชี้แจงเลยแต่เจ้ามูดีลูกเข้มเข้มเชื่อลาบุสุดอ่ะก็จังชัดดีมีอาเยี่ยดูชามุบอมาจีบมาเปลี่ยนรูปยาเลยกูเจอทีก็บีบีบีมีจนเราบ้ามาเปลี่ยนรูปมีอาเด็กกูนั่งก็พี่อาก้าเลย
ลูกสาวมือลงในใจเด็ดดูดีกว่าลูกเช่นเด็กแต่ในด้านที่มีอาดีบีแม่ยังไม่ดูเลยพี่อาเป็นผู้มีวาระดุยลานี่อาเด็ดทุกเรื่องที่เอาอาเสียบปอดแต่ไม่อาเสียนว่าเจ้ามองนั่งยี่เรียมยาอีกยิ่งมาในงานมาเลสีพี่ปนีเรดิโมกราฟีเอลูลูลูกสาวมือเนี่ยนักเสด็จพี่ลานี่เนี่ยเช่นเด็กว่ายิ่งมาอายุตั้งแต่ดูดาวดาเต็มอันตันเนี่ยอุจจารณ์ตาส่วนนี้ตั้งแต่ติมพิจารณาบ้างเนี่ย
คุณสบิร์อาการจากนั้นก็เลยติมพิจารณาไปจมาร์เลยแต่ปัจจุบันพี่บอกเลยทุกชาติในงานการอาการจากเรื่องนี้กูยังไงก็สูญสิ้นติมพิจารณาไปทั้งหมดเลยที่ว่าอาการนั้นมารอบอังกฤษพรีเมียร์ลีกโคลอมเบียเนี่ยเป็นในโอเปนเป็นในสเปนเนี่ยสายเนี่ยเรื่องกูเจ้าพี่อาตมาพี่บาร์เลย England Premier League ဘောလုံးပွဲတွေကတော့ပြီးဖို့၈ပွဲပဲလိုပါတော့တယ်။ဒီတစ်ပတ်မှာပွဲစဉ်30မြောက်ကိုကစားခဲ့ကြပြီးတော့ Man City အသင်းကဒီတစ်ပတ်မှာလည်းထပ်ပြီးအနိုင်ရတာကြောင့် Champion ဖြစ်ဖို့နှီးဆက်လာနေပါတယ်။ Man City ဟာဒီတစ်ပတ်မှာ Leicester ကွင်းမှာသွားကစားတာမှာ Man City က Mendy နဲ့ Jesus ဆိုသွင်းတဲ့ဂိုးတွေနဲ့၂ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ဒီတစ်ပတ်မှာ Manchester United က Brighton ကိုနောက်ကနေလိုက်ကစားပြီးတော့2ဂိုးတခုနဲ့နိုင်ပြီး Liverpool ကလည်း Arsenal ကိုအဝေးကွင်းမှာ3ဂိုးကိုမရှိနဲ့နိုင်ပါတယ်။ Chelsea ကတော့ဒီတစ်ပတ်မှာ West Brom ကိုအင်ကွင်းမှာ5ဂိုး2ဂိုးနဲ့ရှုံးပြီးတော့ Newcastle နဲ့ Tottenham ကတော့2ဂိုးစီတည်ကျသွားခဲ့ပါတယ်။ Man City ဟာဒီတစ်ပတ်နိုင်လိုက်တဲ့အတွက်ဒုတိယနေရာက Manchester United ထက်တစ်ပွဲပိုကစားပြီး30ပွဲမှာ84မှတ်နဲ့14မှတ်ဖြတ်ထားပါတယ်။မန်စီးတီးကနောက်ထပ်9ပွဲကစားဖို့ကြံနေသေးပြီးတော့ဒီထက်က4ပွဲနိုင်ရင်တော့ချန်ပီယံဖြစ်မှာဖြစ်ပါတယ်ခင်ဗျာ။မန်စီးတီးတိုက်စတမူအဂွေရိုဟာဒီနေ့ဘောလုံးရာသီအပြီးမှာအသင်းကနေထွက်မှာဖြစ်တဲ့အတွက်ဒါမဲ့ဘောလုံးရာသီမှာတော့ထိတ်တန်းတိုက်စတမူတယောက်ကိုခေါ်လိုက်မယ်ဆိုပြီးတော့ထမန်းနေကြပြီးဒေါ်မန်တိုက်စမူဟာလန်ကိုခေါ်နိုင်တယ်ဆိုတဲ့ထင်ကြီးပြီးတော့သူ့ကိုလည်းဖွက်လာနေပါတယ်။ဒါမှလည်းသူ့ကိုခေါ်ဖို့အတွက်ပေါင်300လောက်အနည်းဆုံးသုံးရမယ့်အနေထားဖြစ်နေပါတယ်။မဒီဒီသက်ဟာအခုချိန်ထိကစားသမားတူကို300လောက်ချီပေးပြီးတော့ခေါ်တာမရှိသေးပေမဲ့အဲ့လိုမခေါ်တာမလိုအပ်လို့ဖြစ်ပြီးတော့အနာဂတ်မှာတော့သုံးချင်လဲသုံးလာနိုင်တယ်ဆိုပြီးတော့မက်ဆီဒီနီးပြဂေါ်ဒီယိုလာကပြောလိုက်ပါတယ်။
So far, the club had decided not to spend...
ခုအခြေကြီးတော့အသင်းကအားကစားသမားတယောက်တည်းကိုတန်းတရာလောက်ဒါမှမဟုတ်တန်းတရာကျော်သုံးပြီးတော့မခေါ်ဆုံးဖြတ်ခဲ့ပါလေ။အနာဂတ်မှာတော့အသင်းအတွက်လာမယ့်9နှစ်ဒါမှမဟုတ်10နှစ်စွာထူးထည်အောင်လုပ်ဖို့လိုအပ်တယ်ဆိုရင်တော့ဖြစ်လာနိုင်ပါလေ။ဒါပေမဲ့အခုအခြေကြီးတော့အသင်းကရောအမှုဆောင်ရာရှိချုပ်နဲ့အားကစားဒါရိုက်တာတို့ကဒီလောက်မသုံးဖို့ဆုံးဖြတ်ထားပြီးအဲ့ဒါကြောင့်ကျွန်တော်တို့လည်းမလုပ်ပါဘူး။ဒါပေမဲ့အနာဂတ်မှာတော့ဖြစ်လာနိုင်ပါလေ။အတိအကျတော့ကျွန်တော်လည်းမပြောနိုင်ပါဘူး။
Haaland, of course, is an exceptional striker, but you'll understand that it's not appropriate.
Haaland, do you want to join the Agazad Mapsi Bari? I mean, do you want to chat in Agazad Mapsi Niro? Kuji Matroni, if you want to go to the Golden Gong, Agazad Mapsi Bari, you want to go to the Golden Gong, 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 you ညမမြင်တယောက်တော့မှသူဘလောက်ဒီကောင်းတဲ့တိုက်စင်မှုဆိုတာသိနိုင်ပါလေ
။ဘာလို့နာတိုက်စင်မှုမက်ဆီဟာလဲအခုနဲ့အခုမှအသင်းကနေထွက်တော့မယ်လို့ပြောထားတာကြောင့်မန်စီးတီးကိုရောက်လာနိုင်တယ်ဆိုပြီးတော့ခမန်းနာတွေလည်းရှိနေပါတယ်ခင်ဗျာ Tennis ဂျိုင်ပွဲဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်ကကကျင်းပခဲ့တဲ့ Miami Open Tennis ဂျိုင်ပွဲမှာအမျိုးသမီးဘက်မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie ကဘူဆွဲပြီးတော့မြို့သားဘက်မှာတော့ချန်ပီယံအသစ်တစ်ယောက်ထွက်လာပါတယ်။မြို့သမီးဖိုင်နယ်မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie နဲ့ Bianca Andreescu တို့ကစားကြတာမှာ Andreescu ဟာဒဏ်ရာကြောင့်ဆက်မကစားနိုင်တော့တဲ့အတွက် Birdie က 6-3-4-3 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။တနင်္ဂနွေနေ့ကအမျိုးသားဖိုင်နယ်မှာတော့ Poland က Hubert Hurkacz ကအစ်လီကအသက်19နှစ်အရွယ်ဂျန်နစ်ဆင်ရကို6-6-6-4နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ဘိုးဆွဲသွားပါတယ်။ဒါဟာပိုလန်နိုင်ငံသားတွေထဲမှာတော့ ATP Tennis Stadium ပြိုင်ပွဲတစ်ခုကိုပထမဆုံးဘိုးဆွဲတာလည်းဖြစ်ပါတယ်ခင်ဗျာ။ပြင်သစ် Open Tennis ပြိုင်ပွဲကိုရွှေဆိုင်ကောင်းရွှေဆိုင်ရနိုင်တယ်လို့ပြင်သစ်အားစားဝန်ကြီးကပြောလိုက်ပါတယ်။ရင်ကျက်ပါဝင်ဥရောပနိုင်ငံတချို့မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ပြင်သစ် Open ကိုအခုနှစ်မှာလဲရွှေဆိုင်ရပွဲရှိလာနိုင်တယ်ဆိုပြီးတော့ပြောလိုက်တာပါတခြားအသားပြိုင်ပွဲတွေပြန်ဆောင်းမဲ့အချိန်နဲ့အတူတိုက်ပြီးတော့ပြိုင်ပွဲကျင်းပမဲ့ရက်ကိုရွှေ့တင်သလားဆိုတာကိုပြင်သစ်တင်နစ်အဖွဲ့ချုပ်နဲ့ဆွေးနွေးနေတယ်လို့ပြင်သစ်အားစားဝန်ကြီးကပြောပါတယ်မနစ်တုန်းကလဲဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကို၄လကျော်လောက်ရွှေ့ဆိုင်ခဲ့ရတာပါပြင်းထန်နိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်လာနေပြီးဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာတာကြောင့်ပြင်းထန်နိုင်ငံတော်ဝန်စနေနေ့ကစပြီးတော့လူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ပြင်းထန်သမားအမန်နျူအယ်မက်ခရွန်ကတော့မေလလယ်လောက်မှာအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုပြန်ရုပ်သိမ်းနိုင်မယ်လို့ပြောလင်းတယ်ဆိုပြီးပြောထားပါတယ်။ Only with the over Dennis Jang Mergura, Mila Nasa, Tonya Nigani, Jonah Chowani, T. Jimbabu, season Taraba. Tama Tari, Tang Jimbabi, Jimbabi, Busuragaro, whereas Kusa Muri go for loud, Tinchon and Men, so that for my Moody Nivar.
Korean 9 season tense ပြီးသားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရပါခင
်ဗျ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ UAE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ည
တော့ကျွန်တော်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညဘက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါအောင်မယ်ဒီကနေ့ညမှာပုံမှန်905ကကြီးနဲ့ညီဆွန်းသူတွေကိုမြဝတီရုံမြင့်တန်ကြားက7နိုင်တဲ့တင်းမှာကြီးညာသွားတဲ့အထဲအမှုပညာရှင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့အထင်ကြီးပုဂ္ဂိုလ်တော်တော်များများပါဝင်ခဲ့တာကိုတွေ့ရှိရပါတယ်။အလားတူပဲအမေရိကန်စင်တာကိုတနက်နေ့ပြစ်ခတ်သူတရားခံကိုတွေ့ရှိထားပြီးဆိုတာကိုလည်းမြဝတီရုံတန်တင်းဌာနကကြီးညာသွားပါတယ်ခင်ဗျာ။ဒီကနေ့ဗနဲ့ပိုင်းကစပြီးကလေးမျိုးပင်မတပိတ်ဖြစ်တဲ့တာဟန်ခန္တက်ကိုစစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့တာကြောင့်တည်ဆုံသူ12ဦးတည်းမနေရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ပြစ်ခတ်မှုအတွင်းဒဏ်ရာရသူ10ဦးတည်းမနေရှိပြီးလူတချို့ဖမ်းဆီးခံခဲ့ရတယ်လို့လည်းမျက်မြင်သက်တွေကပြောပါတယ်ဘကုမြို့မှာလည်းဒီကနေ့မနေ့ပိုင်းလမ်းအတားအဆီးတွေကိုလာရောက်ဖယ်ရှားတဲ့စစ်တပ်ကပြစ်ခတ်လို့ဥကောင်းနဲ့ရင်ဘတ်ကိုကြီးစံထိမှန်ပြီးအမျိုးသား2ယောက်တည်ဆုံခဲ့ပါတယ်နောက်ထပ်အနည်းဆုံးလူ5ဦးတင်တဲ့ကြည်စံထိမှန်ထားပြီးအဲ့ဒီထဲကတအူးအခြေအနေစိုးရင်ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အလားတူပဲစကိုင်းတိုင်းဒဇယ်မြို့မှာလည်းဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အ ਨੇ ဆုံးတအူးတည်ဆုံပြီးဒဏ်ရာရသူအများအပြားရှိတာမှာအဲ့ဒီထဲကတအူးကတော့စိုးရင်ရတဲ့အနေထားမှာရှိတယ်လို့ဆိုပါတယ်။တနင်္သာရီတိုင်းဒဝယ်မြို့မှာတော့အင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းခဲ့လို့တယောက်ကြည်စံထိမှန်ပြီးဒဏ်ရာရခဲ့ပြီး၉ယောက်ကိုဖမ်းဆီးသွားတယ်လို့ဒဝယ်မြို့ကတအူးကVOA ကိုပြောပါရခင်ဗျာရန်ကုန်မြို့မှာလည်းစစ်တပ်ကနေရာအနှံ့စောင့်ကြည့်နေတဲ့ကြားကဆရာနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေပျောက်ကြားပုံစံနဲ့ဆက်လက်ရှိနေပါတယ်တာကေတာဒေါ်ဘုံတောင်ဥကလာလှိုင်းကမာရွတ်လဲရနဲ့မရန်ကုန်မြို့နယ်တွေမှာတကူးတပိတ်ပျောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံအနေနဲ့ဆရာနာရှင်ကိုမထောက်ခံဖို့မြမအရေးကိုနိုင်ငံတကာမှာတေးတင်အောင်လုပ်နေတာတွေကိုရပ်တန့်ဖို့လူငယ်တွေကဥဆောင်ပြီးတရုတ်စန့်ကျင်ရေးလှုပ်ရှားမှုတချို့ကိုဆက်လုပ်ခဲ့ကြပါတယ်အင်တာနက်စနစ်အများစုဖြတ်တောက်ထားတာကြောင့်ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုသတင်းတွေရေးသားဖော်ပြထားတဲ့ຫນွေဥအတန်လက်ကမ်းစာစဉ်ကိုရန်ကုန်မြို့နေရာတချို့မှာဖြန့်ဝေနေကြပါတယ်။နေ့စဉ်ဖြန့်ချိမယ်လို့ကြေညာထားတဲ့လက်ကမ်းစာဆောင်တွေစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ကြာဆုံးခဲ့ရသူတွေအကြောင်းနဲ့တော်လန်ရေးနှိုးဆော်စာတွေလည်းပါဝင်ပါတယ်ခင်ဗျာ။မြန်မာနိုင်ငံအကြက်တဲကိုကူညီဖြည့်ရှင်ဖို့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကိုဗြိတိန်နိုင်ငံကလည်းအားပေးထောက်ခံသွားဖို့ရှိတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒိုမီနစ်ဂရက်နဲ့တွေ့ဆုံအပြီးဖူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်မတို့ရဲ့ဆွေးမှုတွေကအတူတူပါပဲ။နောက်ထပ်အရသာထိခိုက်သေးချေမှုတွေမဖြစ်ရအောင်မြန်မာစစ်တပ်အနေနဲ့အင်အားသုံးပစ်ခတ်နေတာတွေကိုရပ်ပြီးဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိလာအောင်ဆွေးနွေးအဖြေရှာနိုင်မဲ့အခင်အကျင်းတရက်ကိုဖန်တီးဖို့ဆက်လက်တောင်းဆိုပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ်မြမအရေးကူညီဖြည့်ရှင်းပေးနိုင်မှုအာဆီယံနိုင်ငံတွေရဲ့ကြိုးပမ်းမှုမှာဗြိတိန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာတွေကိုအင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်မြမနိုင်ငံဥပဒေရေးရာကိုယ်စားလှယ်အဖွဲ့တွေနဲ့မြမနိုင်ငံအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာရန်တရား IAMM အဖွဲ့အကြီးအကဲတို့ဒီကနေ့ခုနှစ်ရက်နေမှာတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆဆာကထုတ်ပြန်ထားပါတယ်ခင်ဗျာဒီလိုတွေ့ဆုံမှုကို CRPH ကဆောင်ရွက်ပေးတာလို့လည်းဖော်ပြထားပါတယ် ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရောဘတ်လူးဝစ်ဖြစ်ပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါ
This program has come to you from the Voice